ညနေခင်းမှာတော်ရရှင်များရှင်2019ခုနှစ်မေလ18ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည6:00ခွဲကနေ8:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လုံးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နစ္စတန်နိုင်ငံမှာလေကြောင်းကနေမိုင်းရွတ်တိုက်ခတ်မှုကြောင့်လူကြုံရေးတပ်ဖွဲ့18ယောက်တဲ့မင်းနဲ့သေဆုံးသွားပါတယ်။လိင်တူဆုံးမဲ့သူတွေကိုတရားဝင်လက်ထပ်ခွင့်ပြုတဲ့ဥပဒေကြမ်းတစ်ချက်ကိုထိုင်ဝမ်လွှတ်တော်ကတည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြသမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲလို့တဲ့အဆိုပြုချက်တွေနဲ့ပတ်သက်ပြီးတော့သတင်းလွှာနောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေထဲမှာတော့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့ဝင်ပေါက်တချို့ကိုတရုတ်ဘက်ကနေပြီးတော့ရှော့ချလိုက်တာကြောင့်တင်းမာမှုတွေဖြစ်ပွားနေပါတယ်
အဲ့တော့ရပါမဒီတက်ကပြည်သူတွေကလုံးဝမခံမရနိုင်ဖြစ်တော့ဒီမင်းကဆွန်နိုင်မင်းတက်ကြောက်မှာတရုတ်ပြည်ကဆွလာပြီးပါမဒီကိုဝင်လာလေ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်မြန်မာပြည်ဘက်မှာအခြေစိုက်တဲ့နာဂလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုအိန္ဒိယနိုင်ငံကသဘုံအဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုပြီးတော့တပ်မတော်ဘက်ကပုံမှန်စစ်ခွန်1နဲ့ထပ်မံတရားစွဲဆိုလိုက်တဲ့သတင်းထိုင်းမြန်မာနယ်စပ်ကမြန်မာနိုင်ငံသားတရားကိုဥဆောင်ပြီးတော့ခေါ်လာတဲ့လူမောင်ခိုးကူခိုင်းကိုတော့ထိုင်းနယ်ခြားစောင့်တပ်ကနေစောင့်ဖမ်းခဲ့တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ဟဲလ်မန်ပြည်နယ်မှာနိုင်ငံခြားတပ်ဖွဲ့တစ်ခုရဲ့လေကြောင်းကမာယွန်တက်ခဲမှုကြောင့်လွန်ကျွေးတပ်ဖွဲ့ဝင်18ယောက်ထက်မနည်းသေဆုံးပြီး14ယောက်ထဏ်ရသွားပါတယ်သေဆုံးသူရေထွက်ကတော့အမည်မဖော်လိုသူဒေသခံလွန်ကျွေးရရှိသူက VOA ကိုဒီနေ့ပဲအတည်ပြုခဲ့ပြီးရဲတပ်ဖွဲ့ဝင်တွေတာလီဘန်ပုံတွေနဲ့ရင်ဆိုင်နေရတဲ့ပြည်နယ်မြို့တော်လက်ရှ်ကာဂါမြို့အပြင်မှာတက်ခဲမှုဖြစ်တယ်လို့လည်းပြောခဲ့တာပါမတော်တဆသေဆုံးသူတွေထဲမှာရဲတပ်ရင်းမှုတူပါဝင်တဲ့အကြောင်းလဲပြည်နယ်ကောင်စီအကြီးအကဲအတာတူလာအာဖဂန်က VOA ကိုပြောပါတယ်အစိုးရမှတော့တက်ခဲမှုကြောင့်ရဲတပ်ဖွဲ့ဝင်အနည်းဆုံး6ယောက်သေပြီး12ဦးဒဏ်ရာရတဲ့အကြောင်းနဲ့ထိခိုက်သေဆုံးမှုတွေဟာလေကြောင်းတက်ခဲမှုကြောင့်လားသဘုံတွေလက်ချက်ကြောင့်လားဆိုတော့ကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါနာအီဆာရက်ခရိုင်မှာတာလီဘန်တွေအလုံးရင်းနဲ့တက်ခိုက်တဲ့အတွက်အကူအညီတောင်းခံရာကအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကလေကြောင်းကနေစစ်ကူပေးခဲ့တာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်တက်ခိုက်မှုနဲ့ပတ်သက်လို့တော့ညွန်ပေါင်းတပ်ဖွဲ့ကိုဆက်သွယ်မေးမြန်းပေးမယ်လဲတုံ့ပြန်တာမျိုးတော့မရှိပါဘူ
းလိန်တူဆုံမဲ့သူတွေတရားဝင်လက်ထပ်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်ပါတယ်လိန်တူချစ်သူတွေကိုတရားဝင်လက်ထပ်ခွင့်ပြုသလိုလက်ထပ်ထားကြောင်းအစိုးရဌာနတွေမှာတရားဝင်မှတ်ပုံတင်ခွင့်ပြုတဲ့ဥပဒေကိုလွှတ်တော်မှာမဲအများစုနဲ့ထောက်ခံခဲ့ကြတာဖြစ်ပါတယ်ဒါကြောင့်ထိုင်ဝမ်ဟာလိန်တူလက်ထပ်သူတွေကိုတရားဝင်အတိအမှတ်ပြုတဲ့ပထမဆုံးအာရှနိုင်ငံဖြစ်လာပါတယ်အမျိုးသားအမျိုးသမီးဇုံတွဲတွေနီးတူလက်ထက်တဲ့အခွင့်အရေးရဖို့ဟိုးအရင်နှစ်နဲ့ချီတဲ့ကစီးယုံလှုပ်ရှားလာကြတဲ့ LGBT လိင်တူချစ်သူတွေအတွက်အကြီးအကျယ်အနိုင်ရမှုလည်းဖြစ်ပါတယ်။လိင်တူလက်ထက်မှုကိုအပြည့်အဝတရားဝင်အသိမြတ်ပြုမဲ့အစားအကန့်အသတ်နဲ့လက်ခံဖို့ဥပဒေချမ်းကို Conservative တွေဘက်ကအတည်ပြုနိုင်ဖို့ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ဒီကနေ့ကြာရောက်တဲ့လိင်တူဆုံမဲ့သူတွေအပေါ်မနှစ်မြို့မှုဆန့်ကျင်ရေးနိုင်ငံတကာနေ့မှာဥပဒေချမ်းကိုထိုင်ဝမ်လွှတ်တော်မှမဲခွဲဆုံးဖြတ်တာမှာမိုးရီအကြီးအကျယ်ရွာနေတဲ့ဂျားတွေက LGBT အခွင့်အရေးလှုပ်ရှားသူထောင်ထဲချီလွှတ်တော်ဆောက်ဦးအဖြစ်မှလာရောက်စုဝေးခဲ့ကြပါတယ်။လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမှာထိုင်ဝမ်နိုင်ငံသားလိင်လူဆုံမဲ့သူအချင်းချင်းဒါမှမဟုတ်လိင်လူချင်းလက်ထပ်တာကိုတရားဝင်ခွင့်ပြုတဲ့နိုင်ငံသားနဲ့မှလက်ထပ်နိုင်မှာဖြစ်ပါတယ်။ကလေးမွေးစားမယ်ဆိုလဲလက်ထပ်သူနှစ်ယောက်ထဲကတယောက်နဲ့သွေးသားတော်ဆက်သူမျိုးကိုပဲမွေးစား권ရှိပါတယ်။မေလ24ရက်နေ့ကစပြီးတော့လိင်တူလက်ထပ်သူတွေအစိုးရစီမှာတရားဝင်မှတ်ပုံနိုင်권ရှိသွားတဲ့အတွက်ဒါဟာသမိုင်းစာမျက်နှာတစ်ကိုဖွင့်နိုင်ခဲ့တာဖြစ်တယ်လို့ LGBT ခွင့်ရေးလှုပ်ရှားသူတွေကပြောနေကြပါတယ်
။အမေရိကန်ပြည်သူ့ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုမျက်မျှထားတာနဲ့ခင်မိပြီးဥပဒေနဲ့ညီပြင်ဆင်ထားတယ်လို့ဆိုတဲ့အဆိုတရားကိုသမ္မတဒေါ်နယ်ထရန့်ကြေညာလိုက်ပါတယ်။ဂျပန်စစ်နဲ့လက်ခံနေတာဟာအမေရိကန်ရဲ့စံတမ်းမိုးတွေကိုဆန့်ကျင်ရာရောက်သလိုတိုင်းပြည်အတွက်ထောက်ကူဖြစ်စေမယ့်အရေးချင်းရှိသူတွေကိုပိတ်ပင်ရန်ရောက်တဲ့အကြောင်းလဲမနေ့တုန်းကအင်ဗီရိုမှာသမ္မတကပြောလိုက်တာပါ။ဒါပေမဲ့လည်းအဓိကနိုင်ငံရေးပါတီကြီးနှစ်ခုက90%ကတော့လွှတ်တော်မှာတည်ပြုနိုင်မယ့်အလားအလာသိမ့်ရှိဘူးလို့ပြောနေကြပါတယ်။မိသားစုတွေပေါင်းစည်းနေတဲ့လူသားချင်းစံတမ်းမိုးတွေကိုဦးစားပေးတဲ့စနစ်ကနေကမ္ဘာတစ်ဝန်းကထူးယွန်ဆုံးအကောင်းဆုံးလူတွေကိုရွေးပြီးလက်ခံမဲ့အစီအစဉ်ကိုပြောင်းလဲသွားမှာဖြစ်တဲ့ကြောင်းလဲသမ္မတကရှင်းပြခဲ့တာပါ။ကလေးဘွားမှာမိဘရဲ့နဲ့တူအမေရိကန်ကိုတရားမှုဝင်ရောက်လာသူတွေကိုလက်ခံတဲ့အစီအစဉ်ကိုစနစ်သင့်မှာမထည့်ဖို့သမ္မတထရန့်ဆွေးရကဆုံးဖြတ်ထားတဲ့အကြောင်းလဲအင်ဖီရိုပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုထားတာပါ တယ်လို့တော့တရားရေးကော်မတီဥက္ကဋ္ဌ Republican Caucus နဲ့ Lindsey Graham ကတော့သမ္မတရဲ့အစီအစဉ်ဟာဥပဒေတရားဖြစ်မလာနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ထိုင်ဝမ်မှာမွေးဖွားခဲ့သူ Democrat Party အလုပ်တော်အမတ် Ted Lieu ကလည်းသမ္မတရဲ့အဆိုဟာလွတ်တော်ကိုရောက်တာနဲ့ပယ်ချခံရမှာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေကနေပြီးခဲ့တဲ့2018ခုနှစ်အတွင်းစုစုပေါင်းဝင်ငွေဒေါ်လာတန်400ကျော်ရခဲ့တဲ့ကိန်းဂဏန်းတွေထွက်လာခဲ့ပြီးတဲ့နောက်သမ္မတရဲ့စီးပွားရေးလုပ်ငန်းတွေကနေနိုင်ငံသားနဲ့ပြည်내အစိုးရတာဝန်ရှိသူတွေစီကဘလို့အကျိုးမြတ်တွေရနေတယ်လဲဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။အစိုးရကျင်းဝတ်ဆိုင်ရာရုံးကထုတ်ပြန်တဲ့ထုတ်ပြန်ချက်အရဝါရှင်တန်မြို့တော်က Trump International Hotel တစ်ခုထဲကနေပြီးခဲ့တဲ့နှစ်မှာရရှိတဲ့ဝင်ငွေကဒေါ်လာ41တန်းနီးပါးရှိပါတယ်။2018ခုနှစ်ဝင်ငွေထက်အနည်းငယ်များလာတာပါ။ Florida ပြည်နယ်ကစောင်းရာသီအိမ်ယူတော်လို့ပြောနေကြတဲ့ Trump ပိုင်း Mar-a-Lago အပန်းဖြေဟိုတယ်ရဲ့ဝင်ငွေကတော့နှစ်တန်းခွဲလောက်ကျသွားပြီးဒေါ်လာ 22.8 တန်းရှိပါတယ်။ American ထိပ်တန်းအစိုးရတာဝန်ရှိသူတွေအားလုံးသူတို့ပိုင်ဆိုင်မှုနဲ့ဝင်ငွေကိုလူသိရှင်ကြားထုတ်ပြန်ဖို့လိုအပ်ချက်အရထုတ်ပြန်တဲ့အချက်အလက်တွေကြောင့်တမရထရန့်ပိုင်ဆိုင်တဲ့ယာနဲ့ချီကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝင်ငွေတွေကိုအများပြည်သူသိရှိရပါတယ်။တမရထရန့်အာဏာရလာတဲ့ကသူ့ရဲ့ပိုင်ဆိုင်ကျွေးဝါမှုတွေကိုထုတ်ပြန်ဖို့ညှင်းဆန်ခဲ့တာကြောင့်ဝေဖန်မှုတွေခံနေရတာပါ။တမရကလူသိရှင်ကြားမထုတ်ပြန်တဲ့အတွက်လဲသူ့ရဲ့အကျိုးစီးပွားပဋိပက္ခဖြစ်နေတယ်လို့နိုင်ငံရေးအကြက်ခတ်တွေကပြောနေကြတာပါ။အခုတော့ထုတ်ပြန်ချက်တွေအရ2018ခုနှစ်အတွင်း Trump စီးပွားရေးလုပ်ငန်းတွေရဲ့စုစုပေါင်းဝင်ငွေဒေါ်လာ434တန်းရှိပါတယ်2018ခုနှစ်တုန်းကတန်း450ရှိခဲ့တယ်လို့ဆိုတဲ့အတွက်ဝင်ငွေကျဆင်းသွားတာဖြစ်ပါတယ
် VOA American တန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19 kHz 10683ည9ကီလိုမီတာ19 kHz 15965နဲ့9ကီလိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်အမေရိကနဲ့ဥရောပတိုက်ကထောင်ထောင်ကြီးတဲ့စီးပွားရေးလုပ်ငန်းတွေဖွဲ့စည်းရုံမကြာခင်နှစ်တွေအတွင်းအရှေ့ဥရောပကဆိုင်ဘာအင်တာနက်ရာဇဝတ်ကမ်းတစ်ခုကပြစ်မှတ်ထားခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ Cosmos ကွန်ပျူတာဆော့ဖ်ဝဲကိုသုံးပြီးတိုက်ခိုက်ခဲ့တဲ့နိုင်ငံငါးနိုင်ငံကဂိုင်းဝင်တွေပေါ်အမေရိကန်ဆူရှင်တွေကလည်းမနေ့တုန်းကပဲရာဇဝတ်ကြောင်းနဲ့တရားစွဲလိုက်တာပါ။ဆိုင်ဘာအင်တာနက်ရာဇဝတ်ဂိုင်းဝင်၁၁ယောက်ဟာကွန်ပျူတာပေါင်း41,000ကျော်ကို Cosmos malware သုံးပြီးဗန်စင်းတွေကနေဒေါ်လာ300,000ကျော်ခိုးယူဖို့ကြိုးစားခဲ့တဲ့အကြောင်းမြောက်အမေရိကန်နဲ့ဥရောပတိုက်ခရဲတပ်ဖွဲ့တွေကပြောဆိုထားပါတယ်။ဆိုင်ဘာရာဇဝတ်မှုတွေဟာနိုင်ငံတကာပြဿနာဖြစ်တဲ့အတွက်နိုင်ငံတကာအဆင့်ဖြေရှာဖို့လိုသလိုကမ္ဘာတဝန်းဘယ်နေရာကမှမဆိုကျူးလွန်နိုင်တဲ့ရာဇဝတ်မှုတွေဖြစ်တာကြောင့်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလဲအမေရိကန်ဆူရှင်နေ Scott Brady ကတရားစွဲဆိုကြောင်းကြေညာရမှာပြောဆိုခဲ့တာပါ
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးရင် EU နဲ့ဗြိတိန်လိုက်နာရမယ့်သဘောတူညီချက်တွေအတွက်ဗြိတိန်အာဏာရပါတီနဲ့အတိုက်ခံပါတီတို့ကြားဆွေးနွေးမှုတွေသဘောတူညီချက်မရဘဲရပ်ဆိုင်းသွားပါတယ်။ဝန်ကြီးချုပ်ထရစ်ဆာမေအစိုးရနဲ့ဆွေးနွေးနေတာဘလို့မှညှိလို့မရအောင်သဘောထားတွေကွာဟနေတယ်လို့အတိုက်ခံလေဘာပါတီကောင်ဆောင်ဂျယ်ရမီကော်ဘင်ကပြောပါတယ်။ပါတီနှစ်ခုကြားအပေးအယူလုပ်နိုင်ဖို့ဆွေးနွေးနေကြတာသတင်း၆ပတ်ကြာပြီဖြစ်ပေမဲ့အစိုးရရဲ့အားနည်းမှုနဲ့မတည်ငြိမ်မှုတိုးလာတာကြောင့်ရှေ့ဆက်ဆွေးနွေးလို့မရတော့ဘူးလို့ဂျယ်ရမီကော်ဘင်ကလွှတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာရေးသားထားပါတယ်။ဝန်ကြီးချုပ်မေနဲ့ EU ကြားသဘောတူထားတဲ့ဗြိတိန်နှုတ်ထွက်ရေးသဘောတူညီမှုတွေကိုဗြိတိန်ပါလီမန်က၃ချိန်ပယ်ချခဲ့ပြီးတဲ့နောက်မှာအာနာယ Conservative Party နဲ့အတိုက်ခံ Labour Party တို့ကြားညှိနှိုင်းဆွေးနွေးမှုတွေစတင်ခဲ့တာပါ။EU ကနေဗြိတိန်နှုတ်ထွက်မဲ့ရက်ကိုမတ်လ29ရက်လို့ကတည်းကသတ်မှတ်ထားပေမဲ့သဘောတူညီမှုတွေကိုဗြိတိန်မှာအတိမပြုတ်နိုင်တဲ့အတွက်နှုတ်ထွက်ရမဲ့ရက်ကိုအောက်တိုဘာ31ရက်နေ့ကိုရွှေ့ဆိုင်ထားပါတယ်။ပါလီမန်မှာ40မြောက်မဲခွဲမဲ့သဘောတူညီမှုတွေကိုလွှတ်တော်အမတ်တွေအတိပြုတ်မယ်ဆိုရင်သူရာထူးကနေနှုတ်ထွက်မဲ့ရက်အတိအကျသတ်မှတ်မယ်လို့ဝန်ကြီးချုပ်ထရီဇာမေကသဘောတူခဲ့တဲ့အကြောင်းဩဇာညောင်းတဲ့ Conservative Committee ဥက္ကဋ္ဌကဒီကနေ့ပြောကြပါတယ်။ဝန်ကြီးချုပ်နှုတ်ထွက်ရေးအချိန်စရသတ်မှတ်ဖို့ဂျွန်လထဲမှာထပ်ဆွေးနွေးဖို့အတွက်ဒီကနေ့ဝန်ကြီးချုပ်နဲ့သဘောတူခဲ့တယ်လို့ Conservative လွှတ်တော်အမတ်တွေရဲ့ Committee ဥက္ကဋ္ဌ Graham Brady ကပြောပါတယ်ရှင်
။ American ပြည်သူနဲ့ကွန်ဒိုရေးစစ်ပွဲဖြစ်ပွားနေတဲ့တရုတ်နိုင်ငံအနေနဲ့ဘလောက်တိုင်းတာတီလက်တုံပြန်ဆောင်ရနိုင်မလဲဆိုတာမရေမရဖြစ်နေပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ် American က10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိခုနှစ်တိုးကောက်လာပြီမလဲတရုတ်နိုင်ငံကလက်တုံပြန်ပြီးအခွန်တိုးကောက်မဲ့ပမာဏကတလောက်တော့မများပါဘူးဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေကိုတရုတ်နိုင်ငံကအခွန်တိုးကောက်လာပြီမဲ့အရေးကြီးတဲ့ကုန်ပစ္စည်းတချို့ကိုခြံထားဆဲဖြစ်ပါတယ်ကုန်တိုးမကောက်ဘဲခြံထားတဲ့အထက်မှာတော့နည်းပညာနဲ့ဆိုင်တဲ့ကုန်ပစ္စည်းတွေနဲ့ပဲပိဆက်လို့လေယာထုတ်ကုန်တွေလည်းပါဝင်ကြပါတယ်
American ပြည်ထောင်စုမှာဒီမြန်နှုံးမြင့် 5G အင်တာနက်ကွန်ရက်ဖြန့်ကျက်တဲ့နေရာမှာ Huawei ကုမ္ပဏီထုတ် ဖြစ်စည်းတွေအသုံးပြုလို့မရအောင်အမေရိကန်အစိုးရကတားမြစ်ခဲ့တဲ့အတွက်အမေရိကန်အလုပ်ကိုင်းတွေထိခိုက်လိမ့်မယ်လို့ဟွာဝေကသတိပေးလိုက်ပါတယ်။ Cyber လုံခြုံရေးလို့နည်းပညာနဲ့ဆိုင်တဲ့ကိစ္စတွေကိုတချို့အစိုးရတွေကျွမ်းကျင်သူတွေကနိုင်ငံရေးကိစ္စအတွေ့အမြင်သဘောတရားကိစ္စအဖြစ်နဲ့မှားယွင်းအတိတ်ပွဲဖွင့်နေကြတယ်လို့ဟွာဝေကုမ္ပဏီရဲ့အမှုဆောင်အရာရှိ David Wang ကပြောပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကို NDA ဖြစ်နိုင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေဆက်သွယ်ရေးနဲ့နည်းပညာပစ္စည်းကိရိယာတွေမတုံ့ရဆိုတဲ့သမ္မတအမိန့်ကိုသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တာပါနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာတဲ့အမိန့်က 5G နည်းပညာမှရှေ့တန်းရောက်နေတဲ့ဟွာဝေကုမ္ပဏီရဲ့အမေရိကန်ကုမ္ပဏီတွေစီးပွားရေးမလုပ်အောင်လို့တရားဝင်တားမြစ်လိုက်တာလို့ကြဲကြဲပြန့်ပြန့်မြင်နေကြပါတယ် 5G internet ကွန်ရက်အသစ်ဖြတ်ကျက်တဲ့တခြားနိုင်ငံတွေအနေနဲ့ဟွာဝေရဲ့ဆက်သွယ်ရေးနဲ့နည်းပညာဆိုင်ရာပစ္စည်းကိရိယာတွေသုံးမယ်ဆိုရင်အဲ့ဒီနိုင်ငံတွေနဲ့အချက်အလက်မျှဝေတာကိုပြန်လည်သုံးသပ်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကလည်းပြောနေပါတယ်ဟွာဝေထုတ်ပစ္စည်းတွေကနေတဆင့်တရုတ်အစိုးရကထောက်လန်းနိုင်တယ်လို့ဆိုပြီးအမေရိကန်အစိုးရကသတိပေးနေတာဖြစ်ပါတယ်ရှင
်
တောက်ကြညနေခင်းရဲ့နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်အုံဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲလိုတဲ့အဆိုပြုချက်တွေကိုမနေ့တုန်းကတရားဝင်ပြောကြားလိုက်တာမှာတော့ DV ကန်ဆယ်မဲ့ဖောက်ပြီးတော့ Green Card အမြဲတမ်းနေထိုင်ခွင့် Visa ထုတ်ပေးတာကိုလုံးဝရပ်ဆိုင်းပြီးတော့မိသားစုဝင်တွေကိုခေါ်ယူခွင့်ပြုတဲ့ Visa ကိုတိတိတသားရှော့ချပစ်လိုက်တာနဲ့အမေရိကန်အတွက်အကျိုးပြုနိုင်မဲ့အရေးချင်းရှိပညာတတ်တွေကိုခေါ်ယူတဲ့စနစ်တွေကိုကျင့်သုံးသွားရေးတွေပါဝင်ပါတယ် Dreamers လို့ခေါ်တဲ့အမေရိကန်ကိုမိဘတွေနဲ့အတူကလေးဘဝကလေးကတရားမဝင်ရောက်လာကြတဲ့သူ9,000,000လောက်ရဲ့အရေးကိုထည့်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်အမေရိကန်သမ္မတရဲ့အဆိုပြုချက်ကိုဒီမိုကရက်တွေဘက်ကလည်းကန့်ကွက်လိုက်ပါတယ်ဒီအကြောင်းကိုတော့အင်ဖြူရောသတင်းတောက်ပက်စီဝီတာကူဆာဝရာသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်းပြောပြပေးပါရှင
်အမေရိကန်ပြည်ထောင်စုအတွင်းသိပ္ပံတဲ့အင်ဂျင်နီယာနဲ့ပေဒီမှာအလုပ်လုပ်နေကြသူ30ရာခိုင်နှုန်းဟာနိုင်ငံခြားကရောက်လာသူတွေဖြစ်တယ်လို့အမျိုးသားသိပ္ပံဌာနကပြောပါတယ်အမေရိကန်အတွက်အဲ့ဒီလိုအရေးချင်းပြည့်ဝသူအများအပြားကိုသမ္မတဒေါ်နယ်ထရမ့်ကလိုချင်နေတာပါ A
new legal immigration system that protects American wages promotes American values
အမေရိကန်ရဲ့လူအားကကြမတော့အောင်ထိန်းထားပေးမယ်အမေရိကန်ရဲ့စံတန်ဘိုးတွေကိုမြင့်တင်ပေးမယ်ကမ္ဘာတဝန်းကတော်ဆုံးလူတွေကိုဆွဲဆောင်မှုပေးနိုင်မယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာအဆိုပြုချက်အသေးဖြစ်ပါတယ
် Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့် Visa နဲ့လာနေဖို့အမေရိကန်ကနှစ်စဉ်တိတက်သမတက်တန်းကိုခွင့်ပြုနေတာပါတူးချင်းစီရဲ့အရေးအချင်းနဲ့အလောက်ကင်အခြေအနေဆိုတာတဲ့အများစုဟာအမေရိကန်မှာမိသားစုဝင်ရှိနေပြီးသားလူတွေကိုအဲ့ဒီဗီဇာတွေထုတ်ပေးတာဖြစ်ပါတယ်မိသားစုဝင်တွေကိုခေါ်ယူခွင့်ရှိတဲ့ဗီဇာထုတ်ပေးတာကိုရှော့ချပြီးအရေးချင်းရှိပညာတတ်တွေကိုခေါ်ယူတာမျိုးတမနာထွန့်ကဖြစ်ချင်တာပါဒါပြင်ခလုံးခွင့်လျှောက်ထားတာနဲ့ဒုက္ခသည်တွေကိုထုတ်ပေးတဲ့လူသားချင်းစာနာမှုဆိုင်ရာဗီဇာကိုထက်ဝက်လောက်ရှော့ချပြီး Green Card အစီအစဉ်ကိုလုံးဝဖျက်သိမ်းဖို့အဆိုပြုပါတယ
် Random selectionis contrary to American
ဂျာပန်ခေါ်ယူတဲ့စနစ်ဟာအမေရိကန်ရဲ့စံတန်ဘိုးတွေနဲ့ဆန့်ကျင်နေပါတယ
်အဆိုပြုချက်အသစ်ကိုတော့ Belt America Visa လို့သမ္မတထရန့်ကခေါ်ဆိုထားပါတယ်အမှတ်ပေးစနစ်နဲ့လှုပ်ဆောင်မဲ့အဲ့ဒီအစီအစဉ်ထဲမှာအသက်အင်္ဂလိပ်စာကျွမ်းကျင်မှုပညာရည်ချင်းအလုပ်ခေါ်ယူခံရတဲ့စာဒါမှမဟုတ်ရင်းနှီးမြှုပ်နှံမဲ့အစီအစဉ်အမေရိကန်သမိုင်းနဲ့အစိုးရအကြောင်းဆံမွေးဝက်ဖြစ်ဆိုအောင်မြင်မှုတို့ပါဝင်ပါတယ်အရေးချင်းရှိပညာတတ်တွေကိုခေါ်ယူမဲ့သမ္မတရဲ့အစီအစဉ်ကိုဒီမိုကရက်တွေကပယ်ချလိုက်ပါတယ်။ဒါနဲ့ပတ်သက်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီပြောတာကတော
့ Are they saying family is without merit? Are they saying most of the people have ever come to the United States?
ဒီသားစုဝင်တွေကိုပညာအရေးချင်းမရှိသူလို့သူတို့ကသတ်မှတ်ချင်တာလား။သမိုင်းတခြားအမေရိကန်ကိုရောက်လာသမျှသူအများစုဟာအင်ဂျင်နီယာဘွဲ့မရခဲ့တဲ့အတွက်အရေးချင်းရှိတဲ့ပညာတတ်လို့သူတို့ကမသတ်မှတ်ချင်တာလား။
Dreamer လို့ခေါ်တဲ့အမေရိကန်ကိုမိဘတွေနဲ့အတူကလေးဘွားကတရားမဝင်ရောက်လာကြသူ9,000,000လောက်အရေးကိုထည့်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်လဲသမ္မတထရမ့်ရဲ့အဆိုပြုချက်ကိုဒီမိုကရက်တွေကကန့်ကွက်နေကြတာပါ။ David Villa ဟာ Cato Institute ကလူဝင်မှုကြီးကြပ်ရေးမူဝါဒဆိုင်ရာသုတေသီပါ
။ This is not something that has any path to becoming a law and he kind of intimated thatAt the end of his speech,
ဒီဆိုပြုချက်ကဥပဒေဖြစ်လာဖို့လမ်းစာသိမ့်မမြင်ပါဘူး။အခုမဖြစ်နိုင်ရင်လည်းရုပ်ောက်ပွဲမှာလွတ်တော်နှစ်ရာစလုံးနဲ့သမ္မတရာထူးကိုအနိုင်ရပြီးရင်လောက်ကြတာပေါ့လို့သူ့မိန်ကုံးအစိုးမှထည့်ပြောသွားပါတယ်။ဒီသမ္မတရဲ့ပထမနှစ်နှစ်တွင်လွတ်တော်နှစ်ရာစလုံးမှာ Republican တွေအနိုင်ရထားပေမဲ့လူဝင်မှုကြီးကြပ်ရေးအတွက်ဘာမှလုပ်နိုင်ခဲ့တာကိုမတွေ့ရပါဘူး။ဒါကြောင့်အခုအဆိုပြုချက်ဟာလည်းဖြစ်နိုင်ချေသိမ့်မရှိပါဘူး
။ဒါပြင်အောက်ခြေသိမ့်အလောက်ကျန်းလောက်ကြမဲ့သူတွေ လိုအပ်နေတဲ့အခက်အခဲကိုလည်းသမရရဲ့အဆိုပြုချက်ကဖြေရှင်းပေးမထားပါဘူး။ဒါနဲ့ပတ်သက်လို့ Buffalo တက္ကသိုလ်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာပါမောက္ခ Rick Su က Skype ကတဆင့်အခုလိုပြောပါတယ
်။ The industries that are complaining about worker shortages are specifically looking for immigrants. Whether it's construction or
အလုပ်သမားလိုနေတယ်လို့ပြောနေတယ်။စောက်လုံရေး၊စိုက်ပျိုးရေးအသားတွေထုတ်တဲ့ဆက်ယုံတွေဟာရွှေပြောင်းနေထိုင်သူတွေကိုလိုချင်နေတာပါ။ဒီလုပ်ငန်းနယ်ပယ်မှာအလုပ်သမားတွေအများကြီးလိုနေတာပါ။ရေချင်းရှိပညာတတ်တွေဟာအရေးကြီးပါတယ်။သူတို့တွေဟာတခြားနေရာတွေအတွက်လိုနေပါတယ်။အခုပြောနေတာကအောက်ခြေသိမ်းအလုပ်သမားတွေလိုတဲ့ကိစ္စပါ
။သမရထွန်းကတော့နေဆက်မှာတတိုင်းတိဆောက်ရေးနဲ့အဲ့ဒီအတွက်နေဆက်ဂိတ်တွေကကောက်ခံရရှိတဲ့ငွေနဲ့တိဆောက်ဖို့တို့ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနဲ့တရုတ်နိုင်ငံနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာအဓိကကြတဲ့မူဆယ်၁၀၅မိုင်စခန်းရဲ့ဝင်းမောက်တချို့ကိုဖြတ်တန်းခွင့်အချိန်ကိုလျှော့ချလိုက်တာကြောင့်တရုတ်ဘက်ကသွားမဲ့ကုန်တင်ကားတွေနဲ့လူတွေဟာမနေ့ညကစပြီးတော့ပိတ်မိနေပါတယ်။မြန်မာဘက်ကလည်းတရုတ်ကုန်တင်ကားတွေမဖြတ်သွားနိုင်အောင်တံပြန်ပိတ်ဆို့မှုတွေဖြစ်ပွားခဲ့တာကြောင့်ဒီကနေ့မနက်မှာတော့နှစ်ဖက်တင်းမာမှုတွေရှိခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံကအခုနောက်ပိုင်းမှာနေဆက်ဝင်ပေါက်ကိစစ်ဆေးချမှတ်တာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာတာကြောင့်တရုတ်ပြည်ထဲကိုနေတိုင်းအလုပ်သွားလုပ်တဲ့မြန်မာအလုပ်သမားတွေနဲ့ကုန်ကားတွေဟာနိုင်ငံပေါင်းများစွာစောင့်ဆိုင်းနေရပါတယ်။တချို့ဆိုရင်ညပိုင်းကတည်းကစောင့်ဆိုင်းနေရပြီးမနက်မိုးသင်းတဲ့အချိန်ထိတန်းစီနေရတဲ့အတွက်ဒီနေ့လိုနှစ်ဖက်တင်းမာမှုကြီးဖြစ်လာရတာလို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတချို့ကတရုတ်ကားတွေမြန်မာဘက်ကိုဝင်လို့မရအောင်တံပြန်ပိတ်ဆို့ရတဲ့အတွက်တရုတ်လူဝင်မှုကြီးကြပ်ရေးရဲတွေဟာမြန်မာဘက်ကိုဝင်လာပြီးမြန်မာနိုင်ငံသားတချို့ကိုကိုကြီးလက်ရောက်ကျူးလွန်ခဲ့ကြောင်းမူဆယ်နန်းခမ်းနေဆက်ကုံတွယ်ရေးကုံတွယ်များအသင်းကဦးမင်းသိန်းကအခုလိုပြောပါတယ်
။ဟောတော့အရင်ကနေဝင်ရတဲ့အချိန်မှာတရုတ်ကအမျိုးမျိုးရစ်တယ်။မျိုးမျိုးစစ်ကားချက်တွေထုတ်တော့ဝင်ရတာကအားနောက်နေတယ်။ကျွန်တော်ဈေးဝင်မယ်ဆိုရင်အနည်းဆုံး3000လောက်ပါတယ်။တခြားဈေးဝင်မယ်ဆိုရင်အနည်းဆုံး7000လောက်ကြတယ်ပါ။အဲ့တော့ဒီကဗမာပြည်တက်ကပြည်သူတွေကလုံးဝမခံမရနိုင်ဖြစ်တော့ဒီမင်းက9000မင်းတက်တော့မှာတရုတ်ပြည်ကထွက်လာပြီးဗမာပြည်ကိုဝင်လာတဲ့ကားတွေကိုဗမာပြည်နဲ့ဝင်လာလို့မရဘူးဆိုပြီးတော့ကားတွေကပိတ်ဆို့တာပေါ့ခဏတည်းတဲ့ပုံစံပေါ့ပြည်ကြီးကရဲတွေကဗမာကားသမားကိုတင်းဆွက်ခေါ်ပါတော့ပိတ်ဆံမှာဗမာပြည်ကလူတွေကတုံ့ပြန်ဖြစ်သွားတယ်ဟိုအဟိတွေရပါတော့အဟိတွေတော့သူရဲတွေကဘာမှဆက်မလုပ်ဘူ
းတရုတ်ရဲနှစ်ယောက်ကနှစ်နိုင်ငံနယ်ကြားအမှတ်သားကိုကြော်လာပြီးမြန်မာဘက်အချမ်းကို၅ပြည်လောက်နှီးပါဝင်ရောက်လာတဲ့အကြောင်းမျက်မြင်တွေကပြောတော့လို့ဖုံးမှတ်တမ်းဗီဒီယိုဖိုင်တွေမှာလည်းကိုကြီးလက်ရောက်ကျူးလွန်ခဲ့တာကိုမြင်ရပါတယ်အခင်းဖြစ်ပွားပြီး15မိနစ်ကြာမှာမူဆယ်မြို့နယ်အုပ်ချုပ်ရေးမှူးနဲ့လုံခြုံရေးတချို့ရောက်လာခဲ့ပါတယ်။တရုတ်ရွှေလီမြို့အာနာပါနီကလည်းနေဆက်ဝင်ပေါက်ကို15မိနစ်လောက်ပိတ်ထားခဲ့ပြီးပြန်ဖွင့်ပေးခဲ့ပါတယ်။ဒီလိုပိတ်ဆို့မှုတွေဖြစ်လာရတာဟာမူဆယ်နေဆက်ကုန်သွယ်ရေးစခန်းဝင်ပေါက်ရဲ့ဝင်ထွက်ချိန်တွေကိုတရုတ်အာနာပါန်ဘက်ကမေလ14ရက်မှာအပြောင်းလဲတချို့လုပ်ခဲ့ပြီးဝင်ပေါက်တချို့ရဲ့အချိန်တွေကိုည10နာရီကနေ8နာရီထိရှော့ချလိုက်တဲ့အတွက်ဖြစ်ပါတယ်။ရင်ကျော်ပိတ်ဆို့တာတွေကိုဖြည့်ရှင်းဖို့တရုတ်ရွှေလီမြို့အာနာပိုင်တွေနဲ့မူဆယ်ဘက်ကအာနာပိုင်တွေဟာဒီနေ့နေ့လယ်2နာရီခွဲမှာနှစ်ဖက်တွေ့ဆုံခဲ့တယ်လို့မူဆယ်ခရိုင်လာဝကဦးစည်းမှုဦးဆောင်ဝေကပြောပါတယ်
။နောက်နောက်ကင်းနဲ့ဆင်တူပိတ်ကပုံမှာ10ခွဲပိတ်တယ်လေကျွန်တော်တို့။အဲ့ဒါသူတို့ဘက်ကနေပြီးတော့အခု7နာရီမှာပိတ်လိုက်တဲ့ကိစ္စ။အဲ့ထပ်ပြီးမှ10နာရီခွဲရှိအောင်ဖွင့်ပေးဖို့ကျွန်တော်တို့ကသွားဆင်နေဖို့ပေါ့နော်အဓိကတော့ရင်ကျော်ပိတ်ဆို့မှုအဆင်ပြေဖို့တော့ဘူး။အမလီရစားပြီးတော့7နာရီမှာပြေးလိုက်တော့အဲ့မှာဟိုဘက်ကိုဝင်မယ်မြန်မာကားတစ်စီးပေါ့အဲ့ဒါသူကဟိုဘက်ကိုသွားလို့မရတဲ့ကြောင့်ဒီနေ့မန်နေဂျာကအဲ့ဒီ border line ပေါ်မှာသူကရက်ထားတယ်အဲ့ဒါတရုတ်ကနေပြီးတော့ရှေ့ပေးဖို့ပြောတဲ့ကိစ္စကိုသူကမရှိတော့ခိုးကနေလာပြီးတော့ဆက်ခေါ်ပါ냐အဲ့တဘောမျိုးလောက်တာပေါ့နော်အဲ့မှာနည်းနည်းရုပ်ရုပ်ကြည့်ဖြစ်သွားတာ
တရုတ်နယ်စပ်တောင်ရှိသူတွေဟာမကြာခဏဆိုတော့လို့မြန်မာဘက်အချမ်းကိုကျူးကျော်ဝင်ရောက်မှုတွေရှိခဲ့ပြီး2018အောက်တိုဘာ18ရက်တုန်းကလည်းလက်နက်ကင်ဆောင်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေဟာကုန်သွယ်ရေးစခန်းဝင်ပေါက်ကနေဝင်ရောက်လာပြီးမြန်မာဘက်အချမ်းမှာစောင့်နေတဲ့ဈေးကော်မတီရုံးငန်းဟာတရုတ်ပိုင်နက်ထဲမှာပါတယ်ဆိုပြီးဟန်တားခဲ့ပါသေးတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာပါရှင်။ဆက်ပြီးတော့အိန္ဒိယတဘုံနေနဲ့ဆက်သွယ်တဲ့ဆိုပြီးနာဂတပ်ဖွဲ့ဝင်တွေကိုတပ်ကနေပြီးတော့တရားစွဲတဲ့သတင်းကိုတင်ပြပေးကြပါမယ်။ SCNK လို့ခေါ်တဲ့မြမပြည်အခြေစိုက်နာဂလက်နက်ကိုင်တပ်ဖွဲ့ဝင်6ဦးကိုအိန္ဒိယနိုင်ငံကတဘုံတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဆိုပြီးတော့တပ်မတော်ကနေပုံမှန်စက်ခွန်တင်တဲ့ထပ်မံတရားစွဲဆိုလိုက်ပါတယ်။အခုဆိုရင်တော့နာဂတပ်ဖွဲ့ကတရားစွဲဆိုခံရသူက17ဦးရှိသွားပြီဖြစ်ပြီးတော့ဒီလိုတရားစွဲဆိုနေချိန်မှာပဲကာလအတန်ကြာငြိမ်သက်နေခဲ့တဲ့သခိုင်းတိုက်အထက်ပိုင်းအိန္ဒိယမြန်မာနယ်စပ်မှာတိုက်ပွဲဖြစ်ပွားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုပိုင်အုတ်ချွတ်ခွင့်ရဒေသနမ်ယုံမျိုးနယ်တကားရွာကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်နယ်မြေမှာအာတန်နဲ့ကတဲ့စတဲ့အိန္ဒိယတပုံတွေကိုလက်ခံထားတဲ့ဆိုတဲ့သတင်းအရတမ်ရော်ကဒီနေ့နှစ်ဆန်းပိုင်းကစတင်ပြီးနယ်မြေရှင်းလင်းခဲ့တာပါဒီလိုရှင်းလင်းရမှာအိန္ဒိယတပုံစခန်းတွေကနေလူလက်နဲ့ခဲယမ်းတွေသိရှိရမိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့ပြီးခဲ့တဲ့မတ်လအတွင်းမှာတော့ NSCNK အဖွဲ့ကခေါင်းဆောင်၅ယောက်ကိုအိန္ဒိယတပုံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီးမတရားအသင်းအုပ်တွေပုံမှန်စက်ခွန်တင်းနဲ့ဖမ်းဆီးတရားစွဲဆိုခဲ့ပါတယ်ဒီလ16ရက်နေ့ကတော့နောက်ထပ် NSCNK တပ်ဖွဲ့ဝင်6ဦးကိုတမ်ရော်ကခန်းတီမြို့နယ်ရဲစခန်းမှာထပ်မံအမှုဖွင့်တရားစွဲဆိုလိုက်ကြောင်းခန်းတီဒေသခံတယောက်ကပြောပါတယ်
တနေ့ရှင်းလင်းလုပ်ခဲ့ပြီးတော့ဖမ်းဆီးခဲ့တာသာမားဖမ်းဆီးခဲ့ပြီးတော့ကြောရေးဝင်ပြီးတော့မနေ့ကညနေပိုင်းမှာဆွဲလိုက်တာရဲစခန်းကိုစက်ခွန်တင်းနဲ့ဆိုပြီးမှအမှုဖွင့်မနေ့ကမှရဲစခန်းနဲ့အမှုဖွင့်ပြီးတော့သူတို့တရားရုံးတင်တာတင်ရ6ဦးပေါ့ဘုံမှုဆင့်တယောက်ပါတယ်ဒုဗိုလ်တယောက်ပါတယ်ကျန်တဲ့ဥစ္စာတွေကတော့ကက်ကျက်ဆင့်နေအားလုံးပေါင်း6ဦးပြဟုတ်
နောက်ထပ်6ဦးထပ်မံတရားစွဲဆိုခဲ့တာနဲ့ပတ်သက်ပြီးအနောက်မြောက်တိုင်းစစ်ဌာနချုပ်နာမခကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတန်းနိုင်ကအခုလိုအတည်ပြုပြောကြားပါတယ်
။အော်6ရောက်ပါခင်ဗျ6ခုနှစ်တက်ပါပဲ။ဒီခင်ကျွန်တော်တို့သတင်းထုတ်ပြန်ထားတဲ့အတိုင်းပါပဲ
။မလအတွင်းကဖမ်းဆီးခံရသူခေါင်းဆောင်9ယောက်မှာ NSCNK ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီခေါင်းဆောင်ဦးဟန်ကန်နဲ့ဦးကျော်ဝမ်းစိန်တို့လည်းပါဝင်ခဲ့တာဖြစ်ပါတယ်။NSCNK ကနာဂလက်နက်ကိုင်အဖွဲ့ဟာ2022ခုနှစ်ကတိုင်းဒေသကြီးအဆင့်နဲ့ငင်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်မရေးထိုးသေးပါဘူး။ဒီလိုနောက်ထပ်6ဦးကိုထပ်မံတရားစွဲလိုက်တဲ့ကြာသာပတေးနေ့ညနေပိုင်းမှာလဟဲမြို့နယ်အိန္ဒိယမြန်မာနယ်စပ်မှာတမ်ရော့နဲ့ NSCNK အကြားတိုက်ပွဲဖြစ်ပွားကြောင်းဒေသခံတွေကပြောပါတယ်။ဒီတဲ့ရင်နဲ့ပတ်သက်ပြီးအနောက်ပြောက်တိုင်းစစ်ဌာနချုပ်နမခကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတန်းနိုင်ကိုမေးမြန်းရမှာအခုလိုဖြေကြားပါတယ်။အဲ
ကျွန်တော်တို့စီစစ်နေတော့မှာခင်ဗျာ။ကျွန်တော်စီစစ်နေတော့မှာစီစစ်ပြီးတော့ကျွန်တော်တရင်ထုတ်ပြန်ပြီးပါ။ဟုတ်ကဲ့ပါ
။တမ်ရော်တရင်မှန်ပြန်ကြားရေးကော်မတီအတွင်းရင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီဒေသအတွင်းမှာနာဂလက်နက်ကိုင်အပြင်အာတန်နဲ့ကတဲ့အဖွဲ့တွေပါရှိနေတာဖြစ်လို့ဘယ်အဖွဲ့နဲ့တိုက်ပွဲဖြစ်တယ်လဲဆိုတာကိုအတိအကျမပြောနိုင်သေးကြောင်းပြောပါတယ်။ဒီလ15ရက်နေ့ကတော့ NSCNK ဌာနချုပ်နယ်မြေအတွင်းရှင်းလင်းစဉ်ဖမ်းဆီးရမိတဲ့ကတဲ့လက်နက်ကိုင်24ဦးကိုခန်းတီမြို့နယ်တရားရုံးကပုံမှန်စက်ခွန်တင်တဲ့ထောင်ဒဏ်2နှစ်စီချမှတ်ထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံကာကွယ်ရေးဝန်ကြီးဌာနအတွင်းဝင်တဲ့အဖွဲ့ကိုလက်ခံတွေ့ဆုံခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကလည်းတရားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာခေါင်းဆောင်တွေနဲ့အိန္ဒိယကာကွယ်ရေးအတွင်းဝင်တို့တွေ့ဆုံရမှာနေဆက်ဒေသတည်ငြိမ်အေးချမ်းရေးနဲ့အကြမ်းဖက်မှုတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတို့ကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာထိုင်းနယ်ခြားဆောင်စစ်တပ်ကစောင့်ဖမ်းခဲ့တဲ့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းကိုတင်ပြပေးချင်ပါတယ်ထိုင်းမြန်မာနယ်စပ်ပကြောခရီခန်ခရိုင်ဘက်မှာတော့မြန်မာနိုင်ငံသားတရာကိုဥဆောင်ပြီးတော့ခေါ်လာတဲ့လူမောင်ခိုခိုင်းကိုထိုင်းနယ်ခြားဆောင်တပ်ကစောင့်ဖမ်းခဲ့လို့လက်နက်တွေကင်ဆောင်လာတဲ့လမ်းပြတွေကိုဖမ်းမိတယ်လို့မြန်မာနိုင်ငံသားလူအုပ်ကြီးကတော့ကစင်ကရမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားကြပါတယ်ထိုင်းမြန်မာနှစ်နိုင်ငံကြားတရာဝင်လမ်းကြောင်းတွေကနေအလုသမားပို့ဆောင်နေရေးသဘောတူညီချက်တွေရှိပေမဲ့လို့ဘာကြောင့်လူကုန်ကူးသူတွေကနေတဆင့်ထိုင်းနိုင်ငံတွေကတရာမဝင်လမ်းကြောင်းတွေကနေမြန်မာတွေဆက်ပြီးတော့ဝင်ရောက်နေကြရပါသလဲသတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနယ်ရဲစောင့်တပ်တွေဖြစ်တဲ့အမှတ်146နဲ့အမှတ်19တပ်ရင်းတပ်ဖွဲ့တွေဟာထိုင်းမြန်မာနယ်စပ်ပကြော့ခရီခန်ခရိုင်တွင်းမှာလူမောင်ခိုခိုင်းတွေဝင်ရောက်လာမယ်ဆိုတဲ့သတင်းအရပွေဆိုင်ကျေးရွာပွေရန်ရေတခွန်အနီးတောအုပ်တွေထဲမှာစောင့်ဆိုင်နေခဲ့ကြတာပါ။မေလ16ရက်နေ့တုန်းကတော့လူမောင်ခိုသမားတွေလာခွန်မဲ့နေရာကိုမြန်မာနိုင်ငံသားတရာဟာလူပွဲစားလမ်းပြခေါ်ဆောင်သူတွေနဲ့အတူတော်လန်တိုင်းထိုင်းနိုင်ငံထဲကိုဝင်ရောက်လာခဲ့ပါတယ်။ရှေ့ကနေလာတဲ့လက်နက်တွေပါတဲ့လမ်းပြနှစ်ဦးကတော့ထိုင်းစစ်တပ်တွေစောင့်နေတာကိုသိသွားပြီးနောက်ကြောင်းပြန်ပြေးကြဖို့အတွက်အော်ဟစ်သတိပေးခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။မြန်မာနိုင်ငံသားတရာဟာမြန်မာနိုင်ငံဘက်ကိုပြန်လည်ထွက်ပြေးသွားခဲ့ပြီးထိုင်းစစ်တပ်ကရှေ့ကလမ်းပြတဲ့အသက်53နှစ်နဲ့အသက်25နှစ်အရွယ်မြန်မာနိုင်ငံသားနှစ်ဦးကိုတော့တောပုံသက်တည်နဲ့အတူဖမ်းဆီးလိုက်ပါတယ်။တရားခဏဦးရဲ့အစ်စ်ခံချက်အရထိုင်းဘက်ကလာခေါ်မဲ့ကားရဲ့ဆောက်တဲ့နေရာကိုမြန်မာနိုင်ငံသားတွေကိုလာပို့ခဲ့တာဖြစ်ပြီးမ လူမောင်ခိုးကိုင်းဟာထိုင်းနိုင်ငံသားတွေဖြစ်တယ်ဆိုပြီးဖန်စီခံရရတဲ့မြန်မာပွဲစားနှစ်ဦးကဝန်ခံထွက်ဆိုပါတယ်။ဒါဟာတရားဝင်နှစ်နိုင်ငံသဘောတူစာချုပ်ဖြစ်တဲ့ MOU စနစ်ဟာလွယ်ကူတာငွေကုန်ကြေးကျတက်တာအစဉ်ပြေချုံးမွေတာတွေမရှိတဲ့အတွက်ဒီလိုလူကုန်ကူးမှုတွေဖြစ်နေတဲ့အကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်
အတင်းပြီးတယ်ဆိုလို့ရှိရင်ကျွန်တော်ဒီတရားမွန်ကြီးနဲ့ထွက်တဲ့ဟာတွေပဲပြီးဖြစ်နိုင်မယ်ပေါ့နော်ဒါတွေကျွန်တော်ပြောရခဲ့ပါဆက်ပြက်နေမှာကျွန်တော်တို့အစည်းအဝေးလုပ်ခဲ့လေဒီဝန်ကြီးလည်းပါတယ်ဒီရန်ကုန်စံလေးကမှဦးသိန်းစွေတို့ဒီဝန်ရှင်တို့အစည်းအဝေးလုပ်ကြပါတယ်ကျွန်တော်လည်းပါပါတယ်ဒါကမီးရလည်းပါဒါပေမဲ့အများစုဖြစ်တာကအဲဒီမလေးရှားနေကြကိုဝင်ကြရတယ်အားရဖြစ်တာဒါတွေကစဉ်းစားကြည့်ရဆိုလို့ရှိရင်ဟောပေါ့နော်ဒီပွဲသားတွေရဲ့အာသာမှုတွေပြည့်တဲ့ခါကျတော့ကျွန်တော်တို့အမှုစနစ်မှာရှင်ပြေမှုနဲ့ဗျာဒီမှာလွယ်ကူနဲ့ဟိုနေပြည့်တယ်ဆိုလို့ရှိရင်လူတွေကအဲ့လိုပဲလုပ်မှာပေါ့နော
်ထိုင်းမြန်မာနယ်စပ်တခြားနေသားအပေါက်တွေမှာလုံခြုံရေးအပြည့်မချထားနိုင်တဲ့အတွက်ထိုင်းမြန်မာနယ်စပ်ဟာဘယ်နေရာကဝင်ဝင်ထိုင်းနိုင်ငံအတွင်းကိုဝင်လာလို့ရနေပါတယ်ထိုင်းဘက်ကတော့လူကုန်ကူးလာသူတွေကိုပိတ်ဆို့ဖမ်းဆီးနေတာတွေကိုလည်းတွေ့နေရပါတယ်မြန်မာအာဏာပိုင်တွေကတော့အခုလိုမျိုးနိုင်ငံအတွင်းကအလုံးရင်ထွက်လာနေကြတဲ့လူလူတွေကိုနိုင်ငံအတွင်းကနေမထွက်ကြအောင်လှုပ်ဆောင်မှုတွေကတော့အားနည်းနေဆဲဖြစ်ပါတယ်ပြည်တွင်းအလုပ်ကိုင်အခွင့်အလမ်းဖန်တီးပေးတာနိုင်ငံတကာနဲ့တပြေးညီလှုပ်အားကတန်းတူပေးနိုင်တာမျိုးတွေမရရှိသေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာအိန္ဒိယချင်းနိုင်ငံတွေကိုအခုလိုနှီးဆက်ရလမ်းတွေကနေတရားမဝင်တဲ့နှီးတွေနဲ့ခိုးဝင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော်မဲရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြညက်နေခဲ့အစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ Radio ညက်နေခဲ့အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင်
လင်းလူဆုံးမဲ့သူတွေကိုတရားဝင်လက်ထောက်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်လင်းလူဆုံးမဲ့သူတွေတရားဝင်အသိမပြုခံရတဲ့လက်ထက်ကြောင့်တရားဝင်အသိမပြုခံရတဲ့ပထမဆုံးအာရှနိုင်ငံလည်းဖြစ်လာပါတယ်။လင်းလူချစ်သူတွေကိုတရားဝင်လက်ထောက်ခွင့်ပြုလိုက်တယ်လို့လက်ထက်ထားတဲ့အကြောင်းအစိုးရဌာနတွေမှာတရားဝင်မပုံတင်ခွင့်ပြုတဲ့ဥပဒေကိုလွှတ်တော်မှာမဲအများစုနဲ့ထောက်ခံအတည်ပြုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမတည်မငြိမ်အခြေအနေတွေကြုံရတဲ့ဟဲမန်းပြည်နယ်မှာနိုင်ငံတပ်ဖွဲ့တစ်ခုရဲ့လေကြောင်းကမှားယွင်းတက်ခဲမှုကြောင့်လူငယ်ရေးတပ်ဖွဲ့ဝင်18ယောက်ထဲမှနေသေဆုံးပြီး14ယောက်ထဏ်ရသွားပါတယ်။သေဆုံးသူအရေးတက်ကတော့အမည်မဖော်လို့သူဒေသခံလူငယ်ရေးအရာရှိသူက VOA ကိုဒီနေ့ပဲအတည်ပြုခဲ့ပြီးရဲတပ်ဖွဲ့ဝင်တွေတာလီဘန်သဘုံတွေနဲ့ရင်ဆိုင်တက်ခဲခဲ့ရတဲ့ပြည်နယ်မြို့တော်လက်ရှိကာကာမြို့ပြင်မှာတက်ခိုက်မှုဖြစ်တာလို့လည်းပြောဆိုခဲ့တာပါ။ကွန်ဂရက်စ်ပွဲဖြစ်နေတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအပြန်အလှန်သွင်းကုန်ကုန်တွေတွန်းမြင့်နေရမှာမမျော်လင့်မဲ့တရုတ်နိုင်ငံဘက်ကတုံ့ပြန်မှုတစ်ခုကြောင့်အမေရိကန်လုပ်ငန်းရှင်တွေထိနာနေပါတယ်။တရုတ်နိုင်ငံကိုဝက်သားတင်ပို့ရမှာဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကဒေါ်လာ6ဘီလီယံကျော်တန်ဖိုးရှိတဲ့ဝက်သားတင်ပို့ခွင့်ကိုကန့်သတ်လိုက်တဲ့အတွက်အမေရိကန်မွေးမြူရေးလုပ်ငန်းရှင်တွေအကြီးအကျယ်ထိခိုက်နေရတာပါ။အမေရိကန်ပြည်ထောင်စုရဲ့လူမှုကြီးကြပ်ရေးစနစ်ကိုမျက်မျက်တတာနဲ့ခင်မိပြီးဥပဒေနဲ့အညီပြင်ဆင်ထားတယ်လို့ဆိုတဲ့အဆိုတရက်ကိုသမ္မတတော်နဲ့ထရန့်ကကြေညာလိုက်ပါတယ်။ဒါပေမဲ့လည်းအထက်ကနိုင်ငံရေးပါတီတစ်ခုကကိုယ်စီရီကတော့လွှတ်တော်မှာအတည်ပြုနိုင်မယ့်အလားအလာသိမ့်မရှိဘူးဆိုပြီးတော့လည်းပြောဆိုနေကြပါတယ်
။သတင်းချင်းချုပ်ကိုကောင်လီဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this